ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ် 10653 ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်တင်ငန်း935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုင်းရှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တော်ရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။သုတရှင်များရှင်။ကျမပျော်ရွှင်လူပေါင်းတွင်အစည်းအဝေးမှာဒဏ်ရာမှပြည့်ဝပြောင်းလဲခြင်းသို့ဆိုတဲ့ကျမ၏အသိပညာပေးအကြောင်းအရာလေးကိုပြဝေတင်ပြပေးလိုက်ရပါတယ်ရှင်။လေးစားရတဲ့သုတရှင်များရှင်။ဒီနေ့မှာတော့ဘန်ဆိုတဲ့လူငယ်လေးရဲ့ငယ်စဉ်ဘဝအကြောင်းလေးကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။သုတရှင်များရှင်။ဘန်ကာဇန်ဆိုရဲလူငယ်လေးရဲ့ဘဝကရှားပါတဲ့ဖြစ်ပျက်လေးတစ်ခုဖြစ်ပါတယ်။သူ့ဘဝမှာအများဆုံးရုန်းကန်ထိ ंछ ုပ်ရတာကသူ့ရဲ့ဒေါသစိတ်ပဲဖြစ်ပါတယ်။သူ့ရဲ့အသက်ဆယ်နှစ်အရွယ်မှာသူ့မှာရှိတဲ့ဒေါသကြီးရာစိတ်တူရာတွေကရောဂါတစ်ခုဖြစ်လာပါတယ်။ဒီနေ့မှာဘန်နဲ့သူ့ရဲ့တငယ်ချင်းရေဒီယိုကိုအတူနားထောင်နေစဉ်သူ့တငယ်ချင်းဘော့ဘ်ကရုပ်တရက်ရေဒီယိုလိုင်းကိုပြောင်းလိုက်ပါတယ်။ဘန်နဲ့ဘော့တူဟာသူတို့နားထောင်ခြင်းနဲ့တေးဂီတာသချင်းပေါ်မူတည်ပြီးငင်းကုန်စကားများချပါတယ်။သုတရှင်များရှင်ဘန်အနီနဲ့နောက်တစ်ချိန်မှာပြန်ပြောပြတာကမြက်ကန်ဒေါသယောဂသဖွယ်ဒေါသကကျွန်တော်အပေါ်အုပ်စုတော်တယ်။ကျွန်တော်အိတ်ကထင်းမှာရှိနေတဲ့တောစကန်သွားရင်သုံးဖို့ထည့်ထားတဲ့ဓာတ်ကိုယူလိုက်တယ်။ဓာတ်ကိုတအိမ်ကနေဆွဲချလိုက်ပြီးတငယ်ချင်းရဲ့ဘိုက်ကိုဆောက်ထိုးလိုက်တယ်။ဒါကသူ့ခပတ်ခေါင်းကြီးကိုထိသွားပြီးအချိန်ပြင်းတဲ့အတွက်ခပတ်ပြီးပြီးတော့အောက်ကိုကျခဲ့တယ်။တုတ်တရှင်များရှင်ဘင်ဟာတကယ်ပဲနိုင်ထက်စီနေပြုမှုတဲ့ရံပွဲမှာအာဝင်ခဲ့ပါတယ်။ဘင်ဟာအိမ်ကိုပြန်ခဲ့ပြီးရေချိုးကန်းထဲဝင်ရေချိုးကန်းတကားတော့ကိုချထားလိုက်ပါတယ်။ဘန်တွေးနေပါတယ်။သူ့အနေနဲ့အသက်ရှင်နေအရွယ်တွေကဆရာဝန်ဖြစ်ဖို့စိတ်ကူးဆန္ဒရှိခဲ့ပါတယ်။သူ့အနေနဲ့ဒီလောက်ဒေါသစိတ်တိုးနေရင်သူဖြစ်ချင်တဲ့ဆရာဝန်တယောက်ဖြစ်နိုင်ပါမလားဆိုပြီးတော့တွေးတောမိနေပါတယ်။ဘန်ဟာနှစ်နာရီကြာမြဝမ်းနည်းနေခဲ့ပါတယ်။သူ့ဘဝကိုသူသုံးသပ်လိုက်တဲ့အခါမှာသူဆူတောင်းဖို့လိုအပ်နေပြီဆိုတာသတိရမိပါတယ်။ဘန်ရဲ့မိခင်ကဘန်ကိုဆူတောင်းဖို့တင်ကြားပေးပြီးလနဲ့ကြည့်အောင်သူ့ရဲ့ဒေါသစိတ်ကိုလည်းထိန်ဖို့စူးစမ်းခဲ့ပါတယ်။သတ္တရှင်များရှင်ဒါပေမဲ့မအောင်မြင်ပါဘူး။ဘန်ကဘလို့ပြောတယ်လဲဆိုရင်ကျွန်တော်ဘသူကမှမရင်ဆိုင်ခြင်းတော့လောက်အောင်ခံစားရတယ်။အမိမျက်နာကိုဘလို့ရင်ဆိုင်ရမလဲ။ဖျားသခင်ကျွန်တော်ရဲ့ဒေါသကိုဖင်ရှားမှဖြစ်မယ်။ကိုရောမကယ်ဘူးဆိုရင်ကျွန်တော်ဒီအရာကနေဘယ်တော့မှလွတ်မြောက်နိုင်မှာမဟုတ်ဘူး။ကျွန်တော်တငယ်ချင်းအရင်ခေါက်ခေါက်ကိုဓာတ်နဲ့ထိုးတဲ့အပြည့်ပြည့်တဲ့ပို့ပြီးဆိုတဲ့အရာတွေကျွန်တော်လုပ်မိလိမ့်မယ်ဆိုပြီးတော့ပြောခဲ့ပါတယ်။သတ္တရှင်များရှင်။ဘင်ဟာရေချူခန်းထဲကထွက်ပြီးစန်းစာအုပ်ကိုကောက်ကင်လိုက်ပါတယ်။ကျန်းစာကိုဖွင့်ပြီးနှုတ်ကပတ်တော်တွေကစိတ်ရှိသောသူသည်ခွန်အားကြီးသောသူထက်၎င်းမိမိစိတ်ကိုချုပ်တီးသောသူသည်မြို့ကိုတိုက်ယူသောသူထက်၎င်းသာ၍ကောင်း၏ဆိုတဲ့ကျမ်းပိုက်ကိုဗန်ဖတ်မိလိုက်ပါသည်။ဖျားသခင်သည်ကျွန်ုပ်ရဲ့စိတ်အတွင်းမှာရှိနေတဲ့အောဟိငိုကြွေးသံကိုကြားပါသည်။ ကျွန်တော်ရဲ့စိတ်ထဲပေါ်ပါသွားတဲ့ခံစားမှုကိုလည်းကျွန်တော်ရရှိပါတယ်။ကျွန်တော်ရဲ့နှလုံးသားပြောင်းလဲသွားပြီဆိုတာကျွန်တော်သိလိုက်ပါတယ်။ကျွန်တော်အရင်ကနေမတူတော့ပါဘူး။ကျွန်တော်ရဲ့ဒေါသကကျွန်တော်ကိုဘယ်တော့မှမလွမ်းမှုတော့ပါဘူး။ကိုကိုကလည်းပြောပါတယ်ငါဘယ်တော့မှဒီလိုအဖြစ်အပျက်တွေမဖြစ်စေရဘူး။ငါလွတ်မြောက်ပြီဆိုပြီးတော့ဘယ်ကသူ့ရဲ့အဖြစ်အပျက်တွေကိုပြောပြခဲ့ပါတယ်။သောတာရှင်များရှင်ဘန်တယောက်ဒဏ်ရာကနေပြောင်းလဲခြင်းကိုရရှိခဲ့ပါတယ်။နောက်ဆုံးမှာတော့ငယ်စဉ်ဘဝတည်းကသူဖြစ်ခြင်းနဲ့ဆရာဝန်ကိုလည်းဖြစ်ခဲ့ရုံသားမကအောင်မြင်ကြားတဲ့ခွဲစိတ်ဆရာဝန်ကြီးဖြစ်ခဲ့ပါတယ်။မျိုးလင့်ချင်းအတန်သောတာရှင်တို့အနေနဲ့ဘဝမှာတွေ့ကြုံရတဲ့စိတ်ဒဏ်ရာတွေကိုခြေဖြက်လျက်အောင်မြင်တဲ့ဘဝပန်းနိုင်ကိုတက်လန်းနိုင်ကြပါစေ။သောတာရှင်များအားလုံးကိုဤကျမ်းမာခြင်းစိတ်ဤချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။သောတာရှင်များရှင်။တရားဒေသနာတော်ကိုသိခါရောယဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အားယူကြပါစို့။
ကျေးဇူးတော်တာရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝဆုံးလင်ကြပါစေ။ယနေ့မင်္ဂလာနေ့တင်မှာပြန်လည်၍တော်တာရှင်တို့နဲ့အတူကိုရရှင်ဖျားရဲ့ဓမ္မဒေသနာကိုပြန်လည်ပြီးတော့ဝင်ငါခွင့်ရတယ်။ဓမ္မဒေသနာကိုမိတ်ဆွေတို့လည်းကြားနာခွင့်ရတဲ့အတွက်လည်းဂုဏ်တော်ကိုချီးမွမ်းပါတယ်။ဒီနေ့ဝင်ငါသွားခြင်းတဲ့တင်စကားကတော့သခင်ယေရှုရဲ့ငွေရွယ်စင်ချိန်ခါဆိုတဲ့တင်စကားကိုပြောသွားခြင်းပါတယ်။တခင်ယေရှုငယ်ရွယ်စဉ်ချိန်ခါမှာဘာတွေဖြစ်ပျက်ခဲ့တယ်လဲအရှိတိုင်းပြည်မှာဧည့်သည်တော်များဆိုလို့ရှိရင်တခင်ယေရှုစီကိုလာတယ်ဆိုတဲ့အကြောင်းကိုလည်းကြားနာမှာဖြစ်ပါတယ်ဒါကြောင့်ရှင်မသက်ခန်းကြီးနှစ်ငယ်၁ကနေ၁၂မှာဆိုလို့ရှိရင်ဘာတွေပြောပြထားတယ်လဲအဲ့ဒီယာဇဝင်လေးကိုဆက်လက်ပြီးတော့ကျွန်တော်တို့ကြားနာကြပါစို့ဟေရုံမင်းကြီးရာဆိုလို့ရှိရင်သူများကျိုးဆွဲရာကတဲ့ရုပ်သေးရုပ်ဘရင်တစ်ပါးဖြစ်ပါတယ်သူဟာတို့ချင်းယောမအစိုးရရဲ့အခွင့်အာဏာနဲ့အုပ်ချုပ်ရတယ်။ယောမအစိုးရတို့ချင်းသူတို့ချမှတ်ထားတဲ့ဥပဒေတွေအမိန်အာဏာတွေအတိုင်းပဲအုပ်ချုပ်စီပြီးတော့အခွန်တွေကောက်ခံစီတယ်။ဟေရုံမင်းကြီးအကြောက်ဆုံးကတော့တစုံတယောက်ကသူ့ရဲ့အခွင့်အာဏာကိုလူယူသွားမှာကိုပဲဖြစ်တယ်။သခင်ယေရှုဟာတို့ချင်းဘက်လင်မြို့မှာဖွားမြင်တဲ့အချိန်မှာတို့ချင်းဟေရုံမင်းကြီးအုပ်ဆိုးချိန်ဖြစ်တယ်။အရှိတိုင်းပြည်မှာရှိတဲ့လူတချို့ကကျဲတွေကိုလေ့လာကြပြီးတော့သခင်ယေရှုဖွားမြင်တဲ့အကြောင်းကိုသူတို့သိကြတယ်။အဲဒီလူတွေအားလို့ရှိရင်ယေရုရှလင်မြို့ကိုရောက်ရှိလာကြပြီးတော့ယူဒာလူမျိုးတွေရဲ့ရှင်ဘုရင်ဖြစ်မဲ့ကလေးဟာဆိုရှင်ဘယ်မှာမွေးဖွားတယ်လဲ။သူ့ရဲ့ကျဲကိုငါတို့ရှေ့ပြေးမှာဆိုရှင်တွေးကြရတယ်။သူ့ကိုဖူးမြော်ဖို့ရန်အတွက်ငါတို့လာကြတာဖြစ်တယ်ဆိုပြီးတော့မေးမြန်းကြတယ်။အဲဒီအကြောင်းကိုကြားရတဲ့ဟေရုမင်းကြီးနဲ့ယေရုရှလင်မြို့ကလူတွေအားလို့ရှိရင်တုံလောက်ထောက်ချသွားကြတယ်။ဟေရုမင်းနဲ့ကြီးရသလိုရှိရင်ယေဘရဟိမင်းတွေဘာသာရေးဆရာတွေကိုခေါ်ယူလိုက်ပြီးတော့ကဲတင်ရှင်ဘယ်မှာမွေးဖွားတယ်လဲလို့မေးမြန်းတယ်။အဲဒီကမှဘာသာရေးဆရာတွေကဘာပြောလဲဆိုတော့ဘက်လင်မြို့မှာဖွားမြင်မယ်လို့ဖြေကြားတယ်။ကျမ်းစာထဲမှာဆိုရှင်ပရောဖက်တဦးဖြစ်တဲ့ဟေရှာယကကျမ်းစာထဲမှာဆိုရှင်ပရောဖက်တဦးကဘက်လင်မြို့သင်ဟာယူဒပြည်ကမြို့တွေထဲမှာဆိုရှင်အရေးပါရာရောက်တဲ့မြို့ဖြစ်တယ်။ငါရဲ့လူမျိုးတွေကိုဥဆောင်မဲ့ခေါင်းဆောင်တဦးသင်ရဲ့အထက်မှာဖွားမြင်လိမ့်မယ်လို့ဟောပြောထားကြောင်းဖြေကြားခဲ့တယ်။အဲဒီခါမှာဆိုရှင်ဟေရုမင်းကြီးကဆိုရှင်အရှိပြည်ကလာရောက်တဲ့ဧည့်သည်တော်တွေကိုလျှို့ဝှက်စွာခေါ်ယူလိုက်တယ်။ကျေပေါ်ထွန်းတာတွေကိုပထမဆုံးမြင်ရတဲ့အချိန်ကာလအတိတ်ကြောင့်မေးမြန်းတယ်။နောက်ပြီးတော့ဟေရုမင်းကြီးကအဲဒီလူတွေကိုဘက်လင်မြို့ကိုသွားပြီးတော့ဘရင်ဖြစ်မဲ့ကလေးကိုတွေးအောင်ရှာလာကြပြီးတော့အဲ့ဒီကလေးဘယ်မှာရှိတယ်ဆိုတာကိုငါ့ကိုအသိပေးပါငါလည်းသူ့ထံကိုသွားပြီးတော့ဖူးမြော်ခြင်းနဲ့ဆိုပြီးတော့ပြောကြလိုက်တယ်ပရိယညာတုံးလိုက်တယ်ပေါ့အရှိပြေကအဲ့တဲ့တွေကလည်းထွက်ခွာသွားကြတယ်သူတို့မြင်ခဲ့ရတဲ့ကြဲကိုပဲမြင်ရလို့သူတို့အလွန်ဝမ်းမြောက်ပျော်ရွှင်ကြတယ်အဲ့ဒီကြဲဟာတို့ရှင်သူငယ်တော်လေးရှိတဲ့အိမ်ကိုလမ်းပြတယ်အိမ်တဲကိုအဲ့တဲ့တော်တွေဝင်သွားတဲ့အခါမှာဆိုရှင်သူငယ်တော်လေးဟာတို့ရှင်မိခင်မာရီနဲ့အတူတွေ့ကြရတယ်။သူတို့အတူချင်းဒူးထောက်ပြီးတော့ဝေပြုကိုးကွယ်ကြတယ်။သူတို့ယူဆောင်လာတဲ့ရွှေလောဘန်နဲ့မုယံတို့ကိုလက်ဆောင်အဖြစ်သူငယ်တော်လေးကိုစတ်သက်ပူဇော်ကြတယ်။အဲ့ဒီနောက်မှာဆိုချင်သူတို့ဟာတခြားလမ်းကနေသူတို့ရဲ့တိုင်းပြည်ကိုပြန်သွားကြတယ်။ဟေရုမင်းကြီးထံကိုပြန်မသွားဘူး။ ဖယားသခင်ကသူတို့ကိုအိမ်မက်ထဲမှာဆိုရှင်ပြောကြတယ်။အဲ့တော်တွေပြန်သွားတဲ့ခါမှဆိုရှင်ဟေရုမင်းကြီးဒီကိုမဝင်တော့ဘူး။ဒါကြောင့်အဲ့ဒီချိန်မှာဆိုရှင်ရှမသက်ခန်းကြီးနေ့ငွေ73ကနေ95မှာအဲဂရုပြည်တို့ထွက်ပြေးလွတ်မြောက်ခြင်းခရစ်တော်ကမွေးဖွားလာတဲ့ခါမှဆိုလို့ရှင်လေခေါင်းချရနေရာမရှိဘူး။အခုကြတော့လေမွေးဖွားလာပြီးလူငယ်ဘဝကလေးဘဝရောက်တဲ့ခါမှဆိုရှင်လေနေရာတည်တကြနေလို့မရဘူး။အော်နေရာတိတကြနေလို့မရအောင်။ဒါကြောင့်အဲ့တော်တွေပြန်သွားပြီးတဲ့အခါမှာဆိုလို့ရှိရင်ယောသကိုအိမ်မက်ထဲမှာကောင်းကင်တမန်တပါးကလာပြီးတော့စကားပြောတယ်။ဟေရုမင်းကြီးကဆိုရှင်သူငယ်ကလေးကိုရှာနေတယ်။ကလေးကိုလည်းတတ်ချင်နေတယ်။မိခင်နဲ့ကလေးကိုခေါ်ပြီးတော့အဲဂရုပြည်ကိုအမြန်သွားပါ။သူတို့ကိုပြန်လာဖို့အမိတ်မပေးမချင်းအဲ့ဒီနေရာမှာပဲနေပါလို့ဆိုတယ်။ယောသဆိုရှင်အိယာကထပြီးတော့ညာတွင်ချင်းပဲသူငယ်တော်လေးနဲ့သူမိခင်မာရိကိုခေါ်ဆောင်ပြီးတော့အီဂျစ်ပြည်ကိုထွက်ခွာသွားကြတယ်။အဲ့ဒီပြည်မှာတို့ရှင်ဟေရုမင်းကြီးတည်တဲ့အထိနေထိုင်ကြတယ်။ငါသားကိုအဲဂရုပြည်မှာငါခေါ်ခဲ့ရည်ဆိုတဲ့ပရောဖက်စကားတို့ရှင်အမှန်ဖြစ်လာပါပြီ။ဒါကြောင့်ဟေရုမင်းကြီးကတို့ရှင်ရက်ဆက်ကြမ်းကြုတ်မှုနဲ့လှုပ်ဆောင်ခဲ့ပါတယ်။ရှမသက်ခရစ်ခန်းကြီးနေ့ငွေ16မှာဆိုလို့ရှင်ဟေရုမင်းကြီးကတို့ရှင်သူ့ရဲ့သားတော်ယင်းကိုသာဘယင်ဖြစ်စေခြင်းနဲ့ဒါတော့သခင်ယေရှုဘယင်ဖြစ်ပေါ်ရန်အတွက်သူလုံးဝမလိုလားဘူး။ဒါပေမဲ့သခင်ယေရှုဘယ်မှာရှိတယ်လဲ။သူ့ကိုဘယ်လိုတတ်ရမလဲ။သူတည်ထားတာကသခင်ယေရှုကအသက်2နှစ်လောက်ရှိပြီဆိုတာပဲ။ဒါကြောင့်အရှိတန်ပြီကနေမှာအဲ့တဲ့တော်တွေသူတို့ကိုလှည့်ပြားသွားတာလို့ခံယူလိုက်ရပြီးတော့ဟေရုမင်းကြီးအယမ်းစိတ်ဆိုးတယ်။ဒါကြောင့်ဘက်လင်မြို့အနီးပါဝင်ကျင်မှာရှိတဲ့2နှစ်ရွယ်ကလေးတွေကိုတတ်ဖို့အမိန့်ပေးလိုက်တယ်။ချစ်တော်မိတ်ဆွေပလောင်ထီတောင်မှသခင်ယေရှုလောကကမ္ဘာကြီးကိုမွေးဖွားတဲ့ခါမှာဒုက္ခရောက်ခဲ့တယ်။သူရဲ့အသက်တာမှာလို့ရှိရင်ကလေးငယ်ဘဝပျော်ရွှင်ရမယ့်ချိန်ခါမှာထွက်ပြေးနေရတယ်။နော်။ရက်စကြမ်းကြုတ်တဲ့ဟေရုမင်းကြီးရသလိုရှိရင်သူနဲ့အရွယ်တူကလေးလေးတွေကိုတတ်ဖို့ရန်အတွက်အမိန့်ပေးခြင်းကြောင့်ထွက်ပြေးနေရပါတယ်။ကောင်းကင်တမန်တွေကအမြဲတမ်းဆင်းလာပြီးတော့သခင်ယေရှုလေးယေခုကိုအမြဲတမ်းဘေးလွတ်ရောက်ကိုပို့ဆောင်ပေးပါတယ်။ဒါရောက်ချစ်တော်မိတ်ဆွေတို့တင်တို့ရဲ့ကဲတင်ရှင်ကဒီလောကကိုလာတဲ့ခါမှာဒုက္ခပေါင်းစုံကိုခံစားပြီးတော့လာခဲ့ရဖြစ်ပါတယ်။ပရိသေတွေယူတဲ့ခါမှာတော့လောကမွေးဖွားတဲ့ခါမှာတော့လောကကလေးဘွားမှာတော့လောကနော်ယခုချိန်ရွယ်ထိတိုင်အောင်သူပါလို့ရှိရင်ဒုက္ခတွေအများကြီးခံစားနေရပါတယ်။အဲ့ဒါဘာဖြစ်လို့လဲ။ချစ်တော်မိတ်ဆွေတို့ကိုခရစ်တော်ချစ်လို့ဖြစ်ပါတယ်။ခရစ်တော်ချစ်တဲ့အတွက်ကြောင့်သူပါလို့ရှိရင်ဖျားစာတိကိုစွန့်လွတ်ပြီးတော့လူစာတိကိုလာရောက်ခံယူတဲ့ခါမှာမြောင်များစွာသောဒုက္ခတွေကိုငယ်စဉ်တောင်ကြီးကနေမှစပြီးတော့ခံယူခဲ့ပါတယ်။လူတဘာဝလူတဘောတရားကိုခရစ်တော်ကအကုန်လုံးဝင်ဆန့်ပြီးတော့ခံစားခဲ့ပါတယ်။ဒါချစ်တော်မိတ်ဆွေ။သင်ကိုချစ်တဲ့ဖခင်သခင်ရဲ့မေတ္တာကိုသင်သိပြီမို့လား။သင်ကိုချစ်တဲ့ဖခင်သခင်ကိုသင်ကအမြဲတမ်းပဲချီးမွမ်းပြည့်ရလား။ဖခင်သခင်ရဲ့ချစ်ခြင်းမေတ္တာသင်ပေါ်မှာဘလောက်ကြီးတယ်လဲဆိုတာကိုယနေ့နားထောင်ပြီးသွားတဲ့ခါမှာမိမိကိုယ်ကိုမိမိမေကွန်ထုတ်ရင်နဲ့မိမိရဲ့အသက်တာကိုဖခင်ရဲ့လက်ထဲမှာဆက်ကပ်အပ်နိုင်ကြပါစို့လို့ဆုတောင်းဆန္ဒပြုနေတဲ့နေကုန်းချုပ်ပါတယ်။အားလုံးပေါ်ဖခင်ကောင်းကြီးချပေးပါစေ။ခေတ္တကနာဆုတောင်းကြပါစို့။အထက်ကောင်းငင်ပေါ်၌တရှိတော်မူသောဖခင်ကိုရောဒီသားသမီးတို့အတွက်လာရောက်မွေးဖွားတဲ့ခါမှာဒုက္ခတွေများကြီးခံစားခဲ့ရပါ၏။ကလေးငယ်ဘဝမှာလည်းကိုရောဒီငယ်စဉ်တောင်ကျင်းမှာအေးရအေးချောင်းမိမိတို့ရဲ့အိမ်အိမ်မှာခိုနားရမယ့်စားနောက်ဆုံးရက်ဆက်ကြမ်းကြုတ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ရပါ၏အဖဖေဟာဤကဲ့သို့အမှုရာမျိုးနဲ့ရင်ဆိုင်တိုက်လံပြီးတော့လူသဘောတဘာဝကိုမြောင်များစွာနဲ့ရင်ဆိုင်ပြီးမှသားမီးတို့ကိုကဲ့တင်ခဲ့တဲ့ကိုရောဖျားကိုကျေးဇူးတင်ပါတယ်ယနေ့သားသမီးတို့ဒီဤသတင်းစကားကိုကြားနာခြင်းအပြင်ကိုရောနဲ့အတူအမြဲတမ်းလက်တွဲပြီးတော့ကိုရောဖျားရဲ့မေတ္တာကိုအမြဲတမ်းလက်ချိုးရည်တွက်နိုင်သောသားသမီးတည်တည်ဖြစ်ဖို့ရန်အတွက်လည်းမာသတော်အမိကြောင့်တပည့်တော်တာတော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါတယ်ဖဖေဟာအာမင
်ဒီတန်နေညာလီတညာI'm not.
်ချင်းအတန်လွင့်အစီအစဉ်ကိုနာတော်တာဆင်နေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်ဒုက္ခပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လမှာခရစ်မတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်မတ်လက်ဆောင်ရဲ့အံ့အားတင့်စရာဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဥပဖြိုးဆိုတဲ့ဘာကြီးတယောက်ရှိတယ်ကွယ်ဥပဖြိုးဟာအရွယ်ကောင်းတဲ့အချိန်ကစစ်မြေပြင်ကိုထွက်ပြီးတော့စစ်တပ်ရတဲ့အခါမမျော်လင့်ပဲမိုင်းပုံထိပ်ပြီးခြေထောက်နှစ်ဖက်စလုံးဒဏ်ရာရရှိပြီးတော့ဒုက္ခိတဖြစ်သွားရရှာတဲ့ကွယ်ဥပဖြိုးဟာအသက်လေးနည်းနည်းရလာတဲ့အခါမှာကျမ်းမာရေးသိမ့်မကောင်းတော့ဘူးကွယ်သူ့ရဲ့ခန္ဓာကိုယ်တစ်ခုလုံးနာကျင်လို့နေတဲ့အတွက်စိတ်ဓာတ်ကျလာတာပေါ့သူ့ကိုယ်သူလည်းဘယ်လိုညှိတွားလဲဆိုတော့ငါဒီလိုပဲနေသွားရမှာပဲထင်တယ်ဒီနေ့နေ့တော့နာကျင်မှုတွေပျောက်သွားအောင်မလားဆိုပြီးညှဉ်းညူနေတဲ့ကွယ်ဒါပေမဲ့အဲ့ရထဲမှာပဲအမြဲလို့ထိုင်နေရတော့ညှင်းငွေ့တာပေါ့သူ့ကိုအိမ်နာနီးချင်းကလူတွေအမြဲပဲအကူအညီပေးရတာပေါ့ကွယ်တနေ့ရရသွားရင်လဲဖင်ရွှေ့ဖင်ရွှေ့နဲ့ပဲသွားနေရတယ်ဥပဖြိုးဟာငါဒီလိုပဲနေသွားရင်မလွယ်ဘူးငါဘာလုပ်ရင်ကောင်းမလဲလို့စဉ်းစားနေလေသူ့ထိုင်နေရင်ပြေးနာနဲ့ရှင်းရုပ်ကလေးတစ်ခုပြုတ်လုနေတာပေါ့ရှင်းရုပ်လေးဟာအင်မတန်မှချစ်စရာကောင်းတယ်လေမျက်လုံးလေးပြူးပြူးလေးနားလေးထောင်နေတဲ့ပုံစံလေးပေါ့အဲ့ဒီလိုလှုပ်ပြီးအယုတ်ကလေးကိုသူ့ရဲ့ဘေးနားမှာချထားလိုက်တယ်ကွအဲ့ဒီအချိန်မှာခြေသံကြားလို့ကြည့်လိုက်တော့တကားပေါက်မှာပီတာနဲ့တော်မီဆိုတဲ့ကလေးလေးနှစ်ယောက်ပြုံးပြီးသူ့ကိုကြည့်နေကြတယ်ဒီလူငယ်လေးနှစ်ယောက်ကသူ့ကိုအမြဲပဲကူညီပေးတဲ့သူတွေပေါ့လူငယ်လေးနှစ်ယောက်ကဘာကြီးဖြိုးဘာကြီးဖြိုးအဘရဲ့ရှင်းရုပ်ကလေးကတိတ်လာတာပဲကျွန်တော်တို့ကိုလည်းအယုတ်လုတ်ပေးပါလားလို့ပြောကြတယ်ကွဘာလုတ်ပေးရမလဲငါတူတို့ရဲ့လို့မေးတော့ပီတာကကျွန်တော်ကိုမြင်းယုတ်လေးလုတ်ပေးပါလို့ပြောတယ်တော်မီကတော့ကျွန်တော်ကိုတော့နွားယုတ်လေးလုတ်ပေးပါလို့ပြောတယ်ဘာကြီးဖြိုးလဲသူ့ကိုအမြဲပဲလာကူညီပေးတဲ့အတွက်သူတို့သိတ်လို့ချင်တဲ့အယုတ်ကလေးတွေကိုကောင်းကောင်းပြုတ်လုတ်ပေးတာပေါ့ကွဘာကြီးဖြိုးအယုတ်ကလေးတွေပြုတ်လုတ်တတ်တဲ့အကြောင်းတစ်မျိုးလုံးကိုဒီသတင်းပြန့်နှံ့သွားတာပေါ့ဒါနဲ့ပဲအဲ့ဒီမြို့မှာရှိတဲ့အသင်းအုပ်ဆရာကြီးအဲ့ဒီတည်င်းကြားသွားတာပေါ့ကွယ်အသင်းအုပ်ဆရာကြီးဟာဥပဖြိုးစီလာပြီးမေးမြန်းတာပေါ့ဒုက္ခိတအဖိုးဆိုတာလည်းသိရောသိတနာသွားတာပေါ့ကွယ်နောက်ပြီးဥပဖြိုးကိုခရစ်စမတ်လက်ဆောင်အတွက်တစ်ခုခုပြုတ်လုပေးနိုင်မလားလို့မေးတော့ဥပဖြိုးကပြုတ်လုပေးနိုင်တဲ့အကြောင်းပြန်ပြောတဲ့အဲ့ဒီအချိန်ကစပြီးခရစ်စမတ်လက်ဆောင်ပြုတ်လုလိုက်တာခရစ်စမတ်နေ့တောင်ရောက်လို့လာတဲ့ကွယ်ဥပဖြိုးကိုလည်းဖိတ်ခေါ်ခြင်းခံရတာပေါ့ဥပဖြိုးဟာဒုက္ခိတဖြစ်လို့သူ့အတွက်ပရိသတ်ရဲ့ရှေ့ဆုံးမှာတင်းအုပ်ဆရာကနေရာပြင်ပေးတယ်။သူပြုတ်လုတဲ့ခရစ်စမတ်လက်ဆောင်ရုပ်ကလေးကိုလည်းပလင်ပေါ်မှာတင်ထားပြီးအပေါ်မှာဖြင်းအဖြူလေးနဲ့ဖုံးအုပ်ထားတယ်။ခေါင်းလောင်းထိုးပြီးစီဝေးဖွင့်တခြင်းဆိုပြီးတဲ့အခါမှာတင်းအုပ်ဆရာကကြင်ညာတယ်။ပရိသတ်တွေလည်းအများကြီးရောက်လာတာပေါ့ပရိသတ်တွေကပလင်ပေါ်ကပိတ်ဖြူကိုသိစိတ်ဝင်စားကြတာပေါ့တချင်းတဝဲလောက်ရောက်တော့ပိတ်ဖြူကိုဖွင့်လိုက်တယ်တူလေးတူမလေးတို့ရေပိတ်ဖြူကိုဖွင့်လိုက်တဲ့ဆိုရင်ပဲဥပဖြူရဲ့ခရစ်မတ်လက်ဆောင်ရုပ်ကလေးကိုတွေ့ရတယ်ဘယ်လိုပုံလေးလဲဆိုရင်သူငယ်တော်ယေရှုလေးနွားစခွက်ထဲမှာအိတ်နေတဲ့ပုံမာရိနဲ့ယောသဘေးမှာရှိနေတဲ့ပုံပညာရှိကြီးမာကုကြီးတွေနဲ့တိုးထိန်တွေခရစ်တော်ကိုပူဇော်ဆက်တနေတဲ့ပုံဖြစ်တာပေါ့ကွယ်ဒီလက်ရလေးဟာလည်းဒုက္ခိတတဲ့ဥပဖြိုးလက်ရဖြစ်ကြောင်းတင်းအုပ်ဆရာကကြောညာလိုက်တယ်လူတွေလည်းဝိုင်းပြီးချီးကျူးကြတာပေါ့တစ်ချိန်လုံးစိတ်အားငယ်နေတဲ့ဥပဖြိုးဟာအဲ့ဒီအချိန်ကစပြီးစိတ်အားငယ်တာမရှိတော့ဘဲနဲ့အယုတ်ကလေးတွေလှုပ်ပြီးရောင်းနေဝင်းဝေရတော့သိပ်ပြီးဝမ်းသာတာပေါ့သူ့ရဲ့အသက်တာမှာအားငယ်စိတ်လည်းပျောက်သွားပြီးပျော်ပျော်ရွှင်ရွှင်နေသွားတဲ့ကွယ်ဒူလေးဒူမလေးတို့ရေဥပဖြိုးဟာခရစ်မတ်လက်ဆောင်အယုတ်ကလေးတစ်ခုအားဖြင့်အံ့အားသင့်လောက်အောင်စိတ်ပြောင်းလဲသွားတာတွေ့ရတယ်ကွ။တူလေးတူမလေးတို့လည်းခရစ်မတ်မှာရရှိတဲ့လက်ဆောင်လေးတွေအားဖြင့်ဝမ်းမြောက်ပျော်ရွှင်နိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါတယ်ကွ။တူလေးတူမလေးတို့အားလုံးခရစ်မတ်လက်ဆောင်ရဲ့အံ့အားသင့်စရာဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှင်လန်းချမ်းမြေ့ကြပါစေကွ။ ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။